ထိုင်းနိုင်ငံအတွင်းအစိုးရစန့်ကျင်ဆန္ဒပြပွဲတွေသတင်းပတ်နဲ့ချီပြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ရင်းလက်ရှင်နာဝက်ကလွှတ်တော်ကိုဒီကနေ့ပဲဖျက်သိမ်းလိုက်ပါတယ်။ဝန်ကြီးချုပ်ရင်းလက်ကလွှတ်တော်ကိုဖျက်သိမ်းပြီးတော့၈နှစ်ဖေဖော်ဝါရီလလောက်မှာရွေးကောက်ပွဲအသစ်တွေကျင်းပသွားမယ်လို့ပြောဆိုလိုက်တာကြောင့်သူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတဲ့ခရီးစဉ်ဟာလည်းမရေရာတဲ့အနေအထားမှာရှိနေပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံအတွင်းအစိုးရစန့်ကျင်ဆန္ဒပြပွဲတွေရပ်ပေါင်းအတော်ကြာဖြစ်ပေါ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့ဗက်ပေါင်းစုံကအတန်တွေကိုနားထောင်ပြီးတဲ့နောက်မှာလွတ်တော်ကိုဖျက်သိမ်းပေးဖို့ထိုင်းပြည်ရဲ့နန်းတော်ကိုခွင်တောင်းလိုက်တဲ့အကြောင်းရုပ်မြင့်တန်ကြီးကတဆင့်ထိုင်းပြည်သူတွေကိုဝန်ကြီးချုပ်ရင်းလက်ရှင်နဝါကအခုလိုအသိပေးကြေညာလိုက်တာပ
ါ ဆောဒီခာပြည်နောင်ประชาชนชาวไทยที่เคารพรักทุกท่านค่ะดิฉันนางสาวยิ่งรักชินวัตรนายกรัฐมนตรี
ဝန်ကြီးချုပ်ကဘီရင်နန်းတော်ကိုအခုလိုတောင်းဆိုလိုက်တယ်ဆိုတာနဲ့လွတ်တော်ဟာလည်းဒီကနေ့ကစပြီးတော့တရားဝင်ဖြတ်သိမ်းလိုက်ပြီလို့ယူဆရမှာဖြစ်ပါတယ်လွတ်တော်ဖြတ်သိမ်းလိုက်ပြီမဲ့လဲထိုင်းအစိုးရကိုဖြတ်သိမ်းတာမဟုတ်တဲ့အတွက်ဝန်ကြီးချုပ်ရင်းလက်ဦးဆောင်တဲ့အစိုးရကတော့တရားဝင်ရှိနေစေဖြစ်ပါတယ်ဝန်ကြီးချုပ်ရင်းလက်အနေနဲ့မကြခင်မှာမြန်မာပြည်ကိုတွားရောက်လည်ပတ်ဖို့စီစဉ်ထားတာလည်းရှိနေတာကြောင့်အခုလိုထိုင်းနိုင်ငံရဲ့အရှုပ်ထွေးတွေဖြစ်နေတဲ့အတွက်ဝန်ကြီးချုပ်အနေနဲ့မြန်မာနိုင်ငံကိုတွားရောက်လည်ပတ်ဖို့ဖြစ်နိုင်မယ်မထင်ဘူးလို့ထိုင်းနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးတင်ဝင်းကပြောပါတယ်
ကျွန်တော်တို့အနေထားကတော့သူမတော်ဖြစ်ဖြစ်တယ်ကျွန်တော်ထင်တာပေါ့နော်ဘယ်လိုတော်ဖြစ်မယ်ဆိုကျွန်တော်တို့သိမှာပေါ့ကျွန်တော်တို့ပြောမှာဒီနေ့ဒီနေ့ပဲကိုရချင်းတယ်တော်မယ်လို့တော့ကျွန်တော်ကပြောဘူးတယ်လေဒါပေမဲ့ခုနောက်ပိုင်းဘယ်နေ့တော်မယ်လို့ထပ်ပြောတာမရှိဘူ
းရုပ်ောက်ပွဲအသစ်တွေကျင်းပပေးမယ်လို့ခန့်မှန်းထားတဲ့၈နှစ်ဖေဖော်ဝါရီလမတိုင်ခင်အထိတော့လက်ရှိအစိုးရကပဲအိမ်ဆောင်အစိုးရဖြစ်နေဆက်လက်ရှိနေလိမ့်မယ်လို့သူ့အနေနဲ့ယူဆကြောင်းတာမတ်ကြီးဦးတင်ဝင်းကပြောပါတယ
်လက်ရှိအစိုးရပဲဆက်ပြီးအိမ်ဆောင်အစိုးရအနေနဲ့ရှိနေမယ်လို့ဟိုတုံ့တက်ရတယ်နော်ဒါဖြစ်နေတဲ့အနေထားကတော့သူကဒီလိုပေါ့သူကအတိုက်ခံကသူတို့ people council လို့ခေါ်တဲ့ပြည်သူ council ပေါ့ဗျာသူတို့အနာလွှဲခိုင်းတယ်ပြီးတော့မှဟိုပေါ့ဘင်းကြီးကနေမှဝင်ရုပ်တပါဟိုခန့်ခိုင်းတယ်ပေါ့နော်သူတို့ပြောနေတာပေါ့ဗျာအဲ့တော့ကျွန်တော်တန်တမာတယောက်အနေနဲ့အမြင်ကဒီဝင်ရုပ်ပြောတာကတော့သူဟိုအခြေခံဥပဒေဆိုင်သူကတွားနေတာလေပါလီမန်ကိုဖျက်သိမ်းလိုက်မယ်ရုပ်ောက်ဝဲအတိတ်လုပ်မယ်ဆိုတဲ့အမျိုးပြောနေတော့သူကကျကဥရင်သွားနေတာပေါ့ဟိုဘက်ကတော့လည်းဥပဒေနဲ့မညီတဲ့ဥပဒေအပြင်ရောက်နေတဲ့ဒါရှိတဲ့အထက်ကန်တောင်းဆိုတာလေသို့တော်ဟောပေါ့အဲဟိုတက်မတော်ကတော့ကြားမှာရှိနေတယ်ထိုင်းတက်မတော်လေထိုင်းတက်မတော်ကကြားမှာရှိနေတဲ့အနေထားမှာရှိတယ်ထိုင်းတက်မတော်ကလည်းသူကဥပဒေတိုင်းသွားနေတာပေါ့ဗျာနော်အဲအဲ့ဒီ၄ခုပေါ့ရှင်နေလေး၄ခုခြုံလိုက်ရင်တော့အဲ့လိုတွေ့ရမှာပေါ့
မြမတန်ယုံကတော့အခုအချိန်မှာပုံမှန်လက်ပတ်နေတယ်လို့တာမကြီးကဆက်ပြောပါတယ
်ပုံမှန်ဖွင့်တယ်ကျွန်တော်ကအပြင်မှာတော့တာအောင်မအပပါနော်ရေးဒီတော့ရာရှိတယ်ဆိုတာမြန်မာပါကျွန်တော်တို့ကတော့တန်ယုံစက်တန်ယုံကတော့ဝန်ထမ်းနေမသားစုတွေကတော့ကိုယ်တာဝန်ကိုစမ်းဆောင်နေတာပေါ့ပုံမှန်အတိုင်းပါပဲဒီနေ့တော့မှကျွန်တော်ဟောသွားသေးတယ်ဟိုကုန်သေးဝင်ကြီးကြီးလေ
ဟုတ်ကဲ့
အဲသွားသေးတယ်လမ်းကြောင်းချင်းတော့အသွားပြောင်းချင်းနေတာပဲ
အဲ့တော့ဟိုထိုင်းအစိုးရဝန်ကြီးဌာနတွေကလည်းပုံမှန်တော့လက်ပတ်နေတယ်ပေါ့လွတ်တော်ဖျက်သိမ်း
ပုံမှန်လက်ပတ်နေတယ်ပုံမှန်လက်ပတ်နေတယ
်ဝန်ကြီးချုပ်ရင်းလက်အနေနဲ့လွတ်တော်ဖျက်သိမ်းရလောက်တဲ့အထိအခြေအနေတွေဒီကနေ့ဘာကြောင့်ဆိုးသွားရတာလဲဆိုတာနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့အခြေအနေတွေကိုအနိကလေ့လာဆောင်ကြည့်နေတဲ့ဥအောင်တုံငင်းကိုမေးကြည့်တဲ့အခါသူကအခုလိုသုံးသပ်ပါတယ်
။အဓိကကတော့ဒီအတိုင်းဆက်သွားနေလို့ရှိရင်လည်းဒီဘက်ကဟိုအုပ်စုကဆက်ပြီးတော့ဆန္ဒပြနေပဲ။နောက်တစ်ခါကျတော့တွတ်တော်ထဲမှာလည်းဒီမိုကရက်ပါတီကအမှတ်150ကျော်နှုတ်ထွက်သွားတယ်ဆိုတဲ့အခါကျတော့ဒါတော်တော်ရုပ်ပြက်ဆင်းပြက်ကိစ္စပါ။အဲ့တော့တစ်ဖက်ကလည်းဒီအခုလက်ရှိဒီဖွဲ့ထိုင်းပါတီပေါ့နော်သူတို့ကဒီစစ်တော်ဖျက်သိမ်းလိုက်တာဒါသူတို့အတွက်အရှုံးတော့မရှိဘူးပေါ့တကယ်လို့ရွေးကောက်ပွဲပြန်တော့ရင်လည်းသူတို့ပါတီပဲပြန်ပြီးတော့အနိုင်ရမယ့်သဘောမျိုးတော့ရှိပါတယ
်ကျွန်တော်တို့ကြားတာကအခုဟိုအတိုက်ခံအားစုတွေကဝန်ကြီးချုပ်ပြောနေသလိုမျိုးဟိုအကြမ်းတမ်းမှာအင်းဆောင်အစိုးရသဘောမျိုးထားပြီးတော့ရွေးကောက်ပွဲရှင်းနစ်စမ်းပိုင်းမှာပြန်လုပ်ပေးမယ်ဆိုတော့သူတို့ကလက်မခံမဲနဲ့ဘရင်ကနေပြီးတော့ဝန်ကြီးချုပ်တူဦးကြားရခန့်သလိုမျိုးအရင်အဖြစ်စစ်ကိုခန့်ခဲ့သလိုမျိုးခန့်ဖို့အတွက်တောင်းဆိုနေတယ်ဆိုသလားလို့ပါအဲ့ဒါများဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟိုဒီလိုပါဒီထိုင်းနိုင်ငံရေးမှာတော့ပြောမယ်ဆိုရင်တော့အုပ်စုပေါ်ကအဝါနဲ့အနီဆိုပြီးတော့နှစ်စုကွဲလို့ဖြစ်ပါတယ်ဆိုတော့အဝါဘက်ကဘာပဲဖြစ်ဖြစ်ရွေးကောက်ပွဲလုပ်လိုက်ရင်သူတို့ကမဲအများစုရနိုင်တဲ့အနေထားရှိတော့နောက်တစ်ခါအစိုးရဆိုရင်လည်းသူတို့ပဲပြန်ဖြစ်ဖို့များပါတယ်ဆိုတော့ဒီဒီမိုကရက်ပါတီဥဆောင်တဲ့အုပ်စုကတော့သူတို့ကဒီဘရင်ကနေပြီးတော့ဒီအစိုးရကိုဖွဲ့ပေးတာမျိုးပို့လိုလာပါတယ်သူတို့တောင်းဆိုချက်ကလည်းဒီရွေးကောက်ပွဲအစ်စ်ပြန်လုပ်ပြီးရေမဟုတ်ပါဘူးသူတို့တောင်းဆိုချက်ကတော့ဒီဘရင်ကိုယ်တိုင်ခန့်တဲ့အစိုးရတစ်ခုပေါ်လာရေးနောက်တစ်ခုကကြတော့ဒီဟိုဘာခေါ်မလဲဒီတက်ဆင်ရေဂျီမော်ဗျာတက်ဆင်နဲ့ပတ်သက်တဲ့ဒီသူမိသားစုတွေနိုင်ငံရေးလောကဖယ်ရှားရေးဆိုတဲ့အမျိုးဒါကြွေးကြော်တာလုပ်ပါတယ
်ဒါဆိုရင်တကယ်လို့ရွေးကောက်ပွဲလုပ်ရင်လဲခုလက်ရှိဝန်ကြီးချုပ်ယာတို့ယူထားတဲ့ရင်းလက်ကဝင်ပြိုင်အောင်မလားအဲ့ဒါဆိုရင်လဲသူတို့တောင်းဆိုသလိုတက်ဆင်မိသားစုမပါရေးဆိုတာမဖြစ်နိုင်ဘူးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာအဲ့လိုကြည့်မယ်ဆိုလို့ရှိရင်တော့ထိုင်းနိုင်ငံကြီးကဒီအုပ်စုတစ်ခုရှားတယ်မှာပဲဟိုတကြောပြီးတကြောလည်နေမဲ့သဘောဖြစ်ပါတယ်ဆိုတော့အဲ့တော့ခုနကဒီမိုကရက်ပါတီဘက်ကအာဏာရရင်လည်းဒီဘက်ကအနီးအုပ်စုတွေကထွက်လာပြီးဆန္ဒပြကြအောင်မယ်ဒီဘက်ကဖွတ်ထိုင်းပါတီဘက်ကအနိုင်ရရင်လည်းဒီဘက်ကအခုမြို့ပေါ်နဲ့ဒီဒီမိုကရက်အုပ်စုတွေကဆန္ဒပြကြအောင်မယ်ပေါ့ဆိုတော့အဲ့လိုမျိုးတန်တရာလည်နေဖို့တော့များပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်တော့ဟိုအခုလက်ရှိဒီနေ့ဟိုအခုချိန်ထိခံမှန်းကြည့်ရသလောက်ဆိုရင်တော့ဟိုကြပြအစိုးရဖွဲ့ပြီးတော့ဟိုနစ်ဆန်ထဲမှာရုပ်ောက်ပွဲဖြစ်မယ်လို့ထင်သလားဒါမှမဟုတ်လည်းစောစောကပြောသလိုအတိုက်ခံနေတောင်းဆိုနေသလိုဘယင်ရခန့်နဲ့ဝန်ကြီးချုပ်များပေါ်လာမလားဘလို့ဖြစ်မယ်ထင်လဲကောင်းသူ
အဲကျွန်တော်အမြင်ကတော့အခုအချိန်ပဲဟိုကြပြအစိုးရလက်ရှိအစိုးရကပဲကြပြအစိုးရအနေနဲ့ဟိုလှုပ်သွားမယ်လို့ထင်ပါတယ်ဆိုတော့ဒီဘယင်ကိုယ်တိုင်ကထပ်ခန့်ပြီးတော့ဝန်ကြီးချုပ်တယောက်ပေါ်လာရအောင်လဲအချိန်အချင်းလဲတူပါတယ် February လာဆိုတော့လာမဲ့၃လလောက်အတွင်းမှာဖြစ်နေတယ်ပေါ့ဆိုတော့အဲ့တော့အဲ့ဒီအနေထားတော့မရောက်တော့ဘူးထင်ပါတယ်ခင်ဗျာ
မြန်မာတမကြီးဥတင်ဝင်းကတော့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေသတိဝရိယနဲ့နေထိုင်သွားလာကြဖို့မြန်မာတန်ယုံကသတိပေးချက်ထုတ်ပြန်ထားတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ကလွတ်တော်ကိုဖျက်သိမ်းပြီး၈နှစ်ဖေဖော်ဝါရီလလောက်မှာရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့ပြောထားပေမဲ့အတိုက်ခံတွေကတော့လက်ရှိအစိုးရကကြားပြအစိုးရအဖြစ်ဆက်လက်တည်ရှိနေမှာကိုမလိုလားတဲ့အတွက်ဘရင်ကဝန်ကြီးချုပ်တယောက်ခန့်ထားပေးဖို့အတွက်ဆက်လက်တောင်းဆိုနေကြဆဲဖြစ်ပါတယ်ခင်ဗျာ။